မေလ24ရက်နေ့ကျရင်နေပြည်တော်မှာကျင်းပမယ်ဒုတိယအကြိမ်27ရာစုပင်လယ်နီလာခံကိုကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူတဲရက်စ်ရဖို့မရှိဘူးလို့ကုလသမဂ္ဂရရှိတူဦးက VOA ကိုအတည်ပြုပြောဆိုပါတယ်။အီတလီမှာကျင်းပမယ်ဆက်မှုထိပ်သီးနီလာခံပါဝင်တခြားနိုင်ငံတကာစီးပွားရေးနဲ့တိုက်ဆိုင်နေတဲ့အတွက်အတွင်းမှချုပ်အနေနဲ့မတည့်ရောက်နိုင်တာဖြစ်တယ်လို့ပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ Main Engineer ကတက်ပြပေးပါလိမ့်မယ်။
တရုတ်နိုင်ငံမှာမေလ14ရက်နေ့ကနေ15ရက်နေ့အထိကျင်းပခဲ့တဲ့ Belt and Road ရဝဲနဲ့ပိုလမဆိုင်ရာနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးညီလာခံအတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်နဲ့တရားတွေ့ဆုံပြီးမကြာခင်ကျင်းပမယ့်27ရာစုပင်လုံဒုတိယအကြိမ်ညီလာခံကိုတက်ရောက်ဖို့ဖိတ်ကြားခဲ့တာပါဒါပေမဲ့လည်းကုလအတွင်းရေးမှူးချုပ်မှာမေလ26ရက်နေ့ကနေ28ရက်နေ့ထိအီတလီနိုင်ငံမှာကျင်းပမယ့် G7 စက်မှုထိပ်သီးညီလာခံအပြင်အခြားနိုင်ငံတကာအစည်းအဝေးတွေတက်ရောက်ဖို့ရှိတဲ့အတွက်မြန်မာနိုင်ငံမှာကျင်းပမယ့် 27 ရာစုပင်လုံညီလာခံကိုကိုယ်တိုင်တက်ရောက်ဖို့မရှိကြောင်းကုလသမဂ္ဂအရာရှိတဦးက VOA ကိုပြောပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကြိုးပမ်းမှုတွေကိုကုလသမဂ္ဂအနေနဲ့အမြဲထောက်ခံအားပေးနေပြီးဒီတရင်ဘက်အစောပိုင်းကလည်းတရုတ်နိုင်ငံမှာကျင်းပခဲ့တဲ့ရဝဲနဲ့ပိုလမဆိုင်ရာညီလာခံအပြင်ဘက်ဒေါ်ဆန်းစုကြည်နဲ့တီချာတွေ့ဆုံရမှာမြမအရေးကုလသမဂ္ဂကအလေးထားကြောင်းအတွေ့အမှုချုပ်ကပြောဆိုခဲ့တယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်ရုံးရဲ့ပြောခွင့်ရအမျိုးသမီးက VOA ကိုပြောပါတယ
် They discussed the United Nations continuing support to the democratic transition in Myanmar
မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြောင်းလဲရေးကိုကုလသမဂ္ဂကထောက်ခံတာအပါအဝင်ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့လက်ရှိရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခရဲ့အဓိကအခြေခံအကြောင်းအရာတွေကိုပြည်လည်အောင်နှိမ့်နှံ့တတ်တာဖြည့်ရှင်ရေးနည်းလမ်းတွေကိုကုလသမဂ္ဂအတွင်းမှုချုပ်နဲ့ဒေါ်ဆန်းစုကြည်တို့ဆွေးနွေးခဲ့ကြပါတယ
်။2016ခုနှစ်အောက်တိုဘာလမှာကျင်းပခဲ့တဲ့ပထမအကြိမ်27ရာစုပြည်လုံးညီလာခံကိုတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းဘန်ကီမွန်ကိုရိုင်တက်ရောက်ပြီးအဖွဲ့အမှားစကားပြောကြားခဲ့ပါတယ်။အခုလက်ရှိကုလသမဂ္ဂအတွေ့အကြုံချုပ်အန်တိုနီယိုဂူတာရက်စ်ဟာဒီနှစ်3 January လမှာယာတုလက်ခံယူပြီးနောက်မြမအရေးနဲ့ပတ်သက်လို့ရခိုင်ပြည်နယ်ပဋိပက္ခကိုအလေးထားကင်တွယ်သွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။အရင်ကပေါ်တူဂီဝင်ကြီးချုပ်ဖြစ်ခဲ့ပြီးကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးတာဝန်ယူခဲ့သူမစ္စတာဂူတာရက်စ်ကကမ္ဘာပေါ်ကပဋိပက္ခတွေနဲ့စစ်ပွဲတွေကြားမှာပိတ်မိနေတဲ့တမ်းနဲ့ချီရဲ့ပြည်သူတွေကိုကူညီရမယ့်အရေးဟာသူ့နှလုံးသားထဲမှာအလေးနဲ့ဆုံးရှိနေတဲ့တာဝန်ဖြစ်တယ်လို့ကုလသမဂ္ဂမိန့်ခွန်းတစ်ခုမှာပြောဆိုခဲ့မှုပါတယ်ရှင်